ီမှုခင်ရဲ့ဖြစ်စဉ်ကိုပြောပြထားတာတွေကတော့တရင်သမားတွေအတွက်အတော်တန်အသုံးဝင်ပါလိမ့်မယ်။သို့တော်လည်းပဲဒီတချို့သောအချက်လက်တွေကတရင်သမားတွေကိုယ်တိုင်ကဒီစုံစမ်းထောက်ထားမိတာအချက်တွေလည်းဖြစ်တယ်။နောက်ပြီးတော့ဒီရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေထဲမှာတချို့အရာတွေဟာတရင်သမားတွေရဲ့တင်းကိုနှီးပြီးတော့လိုက်တာမျိုးတွေလည်းရှိသလိုကျွန်တော်တို့ social media ပေါ်ကတရင်တွေကိုလိုက်ပြီးတော့လှုပ်ထားတာတွေလည်းရှိပါတယ်။ဒါပေမဲ့လို့ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမှုခင်ရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကြော်လွန်ပြီးတော့ဒီတရားခဏ်ရဲ့ရှိနေတဲ့သဘောမျိုးနဲ့လောလောဆယ်ရှိနေတဲ့တရားခဏ်တွေဘက်ကနေပြီးတော့ကာကွယ်ပြီးပြောသွားတဲ့ဟာတွေလည်းပဲကျွန်တော်တို့တွေ့ရပါတယ်။ဒီ social media ပေါ်မှာကိုဒီတရင်လာရှင်းလင်းပွဲရဲ့ဒီအနှစ်သာရကိုလူတွေကတော်တော်လေးမကျင်တတ်ကြဘူးနောက်ပြီးတော့တန်တဲ့ရလည်းရှိကြတယ်သစုံတရားကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့လည်းပဲသူတော်တော်များများထင်မြင်ချက်ပေးနေတာကိုကျွန်တော်တို့သတိထားမိပါတယ
်ဟုတ်ကဲ့ဦးမင်းတို့ခင်ဗျာရှင်းတဲ့တရားအနေနဲ့ဦးမောင်မောင်မင်းပြောတဲ့အထက်မှာသတင်းစာရှင်းလင်းပွဲလုပ်တဲ့ပုဂ္ဂိုလ်တွေဟာအမှုအကြောင်းပြည်သူကိုအသိပေးနေတာတဲ့တရားခဏ်ရှင်းနေလို့ထိုဘက်ကကာကွယ်ပြီးတော့ပြောတဲ့သဘောတွေ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီအချက်အပါအဝင်ဒီသတင်းစာရှင်းလင်းပွဲကိုဘလောက်ထိရောက်တန်ဖိုးရှိတဲ့သတင်းစာရှင်းလင်းပွဲလို့ဦးမင်းတို့သုံးသပ်ပါလားခင်ဗျာ
ဘာမှအူကြတဲ့တရင်ချက်လက်တွေပြည်သူကိုချမပြနိုင်နဲ့ဖြင့်ပြည်သူတွေကိုမလေးမစားပြုလုပ်ရရောက်တယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်တရင်စာရှင်းလင်းပွဲလုပ်တယ်လဲဆိုတာကိုကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့ကျင်းမှုဆိုင်ရာကျွန်တော်ဥပဒေအရယမန်ကြီးနှစ်ပတ်ပြည့်သွားတဲ့အခါမှာတရားရုံးကိုတရားစွဲဆိုတင်ပို့ရတော့မယ်။တရားစွဲဆိုတင်ပို့တဲ့အခါမှာဘယ်အချက်တွေကိုအခြေခံပြီးတင်ပို့ရမလဲဆိုတာတွေကိုဖော်ပြရတော့မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုပေါ်ပြမယ်အချက်လက်ဒီအခြေခံပြီးတော့လုတ်တဲ့သတင်းစာရှင်းလင်းပွဲတောင်မှမဟုတ်ပဲနဲ့အစောကရှားဥပမာမျိုးပြောသလိုမျိုးပေါ့နော်ဒီအခါနေဖက်ကတာကွယ်ပြီးတော့ပြောတဲ့ပုံစံမျိုးတွေကိုလည်းကျွန်တော်မြင်ရတယ်အဲ့တော့တကယ်တမ်းသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုရင်ပြည်ထောင်စုရဲ့လက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူကရဲလုံထုံးလုံးကြီးရဘလူးစစ်စီစီမံခေါင်းရဲနေပါတယ်ဆိုတဲ့ကိစ္စကိုပြောရမှာဖြစ်တယ်အဲ့တော့မြန်မာနိုင်ငံရဲချုပ်ကဘာမှမပြောဘဲနဲ့တမတော်ရာရှိရနေပြီးတော့ဒီကိစ္စကိုဝင်ပြီးတော့ပြောနေတယ်ဆိုတဲ့ဘူးကရဲလုပ်ငန်းนี่တော်တော်များများမှာတမတော်ကအထက်ကနေပြီးတော့ပြည်မှာအုပ်ချုပ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းညင်သာတဲ့အချက်လက်တစ်ခုဖြစ်တယ်ပြည်သူတွေအနေနဲ့ပုံပြီးတန်နေရကြီးကောက်ပြီးမဲ့အချက်လက်မျိုးဖြစ်တယ်ဆိုတာကိုကျွန်တော်သိရနောက်ပြီးတော့တခါပြည်သူတွေကဖန်ပြီးတယ်ပြည်သူတွေကပဲသတင်းပြီးတယ်ရဲကသွားဖမ်းရုံပဲပြည်သူတွေပြောလို့အဲ့ဒီလိုမျိုးအခြေအနေမှာအခုဖမ်းမိပြီးတဲ့ဥစ္စာတော်မှဒီမှုကိုဘယ်လောက်အဆင်ပြေရောက်အောင်ကျွန်တော်စစ်ဆေးနေပြီဆိုတာကိုပြည်သူတွေကိုမတင်ပြနိုင်တာကတော့တော်ဝမ်းနဲ့ကိုကောင်းတဲ့မြန်မာနိုင်ငံရဲ့တရားစီရင်စနစ်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့လှုပ်ထုံးလုပ်ကြီးလို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဆိုတော့တကယ် motive ကဘာလဲသူတို့ကဘယ်လိုရွယ်ချက်နဲ့ဒီပြမှုကိုသူတို့ကျူးလွန်ရတယ်လဲနောက်မှဘသူတွေအဆက်သက်ရှိတယ်လဲစသဖြင့်ဒီဟာတွေဟာအရေးကြီးတဲ့ကိစ္စတွေဖြစ်ပါတယ်သူတို့ဒီ35ယောက်ထဲသဘောနဲ့လူငယ်ဘာဝမုန်တီခံပြင်းပြီးတော့လှုပ်တယ်ဆိုတာတွေတယောက်တပေါက်အိမ်မှာလဲဝန်ကြီးလှုပ်တဲ့လူပြောတာကြတော့အမျိုးသားစိတ်ဓာတ်အလွန်ကျွန်းစိတ်ပေါက်လာလို့ဆိုတဲ့ပုံစံမျိုးလည်းပါတယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စတွေကဥမောင်းမြင်မယ်လို့သဘောရပါလေခင
်ဗျပထမဆုံးချက်ကတော့ကျွန်တော်တို့ဒီမီဒီယာသမားတွေအနေနဲ့မေးပိုင်ခွင့်ရှိတယ်ဆိုတော့ဒီတိတိပပသိပြီးတော့တိတိပပကျင့်သုံးနိုင်မှုလိုပါတယ်အဲ့လိုရှိဖို့အတွက်လည်းပဲအစိုးရကဥပဒေတွေထုတ်ပြန်ထားဖို့လိုပါတယ်။ဒီကျွန်တော်တို့ဒီ right to information law တမမဟုတ်ရှင်လဲ act ပေါ့နော်။ဆိုတော့အဲ့ဒါတွေကဒီတရားလက်ခွင့်ရှိစေရမယ်ဆိုတာတည်းဒီမျိုးသားလူမျိုးရင်းနဲ့ပတ်သက်တဲ့သတင်းတွေကိုကြတော့သူတို့ကထင်ရှားလို့ရတယ်ဆိုတဲ့သဘောမျိုးသူတို့ချွင်းချက်ပေးထားပါတယ်။နောက်တစ်ခုကတော့ဒီထင်ရှားတဲ့ပုံကိုယ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းပဲသတင်းမထုတ်ပြန်မဲ့ထားနိုင်တယ်ဆိုတဲ့သဘောမျိုးသူတို့ပြောထားတာရှိပါတယ်။အဲ့တော့ပြဿနာကဘာလဲဆိုတော့အမျိုးသားလုံးညုံရင်းဆိုတဲ့ဟာကိုလည်းပဲသူတို့အသေးချာဒီအဓိပ္ပာယ်မဖွင့်ထားဘူးထင်ရှားတဲ့ပုံကူများဆိုတဲ့အချက်ကိုလည်းပဲအသေးချာသူတို့အဓိပ္ပာယ်မဖွင့်ထားဘူးမဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သတင်းသမားတွေအနေနဲ့ကသတင်းကိုမေးတဲ့အခါမှာဥပမာဆိုကြပါစို့ဒီအခုလက်ရှိဖြစ်တဲ့မှုခင်းရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့မှုခင်းရဲ့နောက်ွယ်မှာဒီအရေးကြီးတဲ့ပုံကူတွေပါမယ်ဆိုလို့ရှိရင်သတင်းသမားတွေကမေးရတာခက်ခဲဖြစ်ပါတယ်နောက်တစ်ခုကတော့အရင်တုန်းကဥပဒေတွေဆိုကြပါစို့ကျွန်တော်တို့ဒီတာဝန်ဝင်တရားကိုနှောက်ချက်ပြုတယ်ဆိုတဲ့ဆွဲချက်နဲ့တင်တဲ့ဥပဒေမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းပဲသတင်းသမားတွေရဲ့ခြေကိုချုပ်ထားသလိုနှုတ်ကိုချုပ်ထားသလိုဖြစ်ပါတယ်ဆိုတော့ကျွန်တော်အမြင်တော့တော့ဒီသတင်းစာရှင်းလင်းပွဲမှာတွားပြီးတော့သတင်းမီးနေတဲ့သတင်းသမားတွေအနေနဲ့ကဒီအကန့်အသတ်ဒီအချုပ်ချယ်တွေကြားရရနေမေးရတယ်လို့ဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗ
ျဥမင်းတို့ခင်ဗျာခုနဥမမောင်မြင်းပြောတဲ့ right to information ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်ပါတယ်ဥပဒေသမားတယောက်ဖြစ်တဲ့ဥမင်းတို့ကို တချို့နိုင်ငံတကာဥပဒေကိုကြီးမှဆိုရင်လည်း right to information ဟာလူတွေပြည်သူမှာချဲ့လက်တင်းချဲ့လက်ကိုသိပိုင်ခွင့်ရှိတယ်တင်းချဲ့လက်တွေဆိုတာပြည်သူစည်းပိုးအတွက်ထားတာပဲဆိုပြီးတော့ပြောကြပါတယ်သို့တော်လည်းပဲအမျိုးသားရေးအကျိုးစီးပွားနဲ့ပတ်သက်တဲ့ဟာတွေအများပြည်သူလုံခြုံရေးကိုထိခိုက်နေတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့အကန့်အသတ်နဲ့ထင်ရှားထားနိုင်လို့ဆိုပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့တီးကြသူတို့မပြောကြဘဲနဲ့ဝိလဲကြောင်ပတ်လုပ်နေတာဟာဒီလိုထိခိုက်နေတဲ့အခြေအနေမျိုးရှိလို့များလုပ်တယ်လို့အကောင်းမြင်လို့ရမလားခင်ဗျာကျွန်တော်တို့
အဲဒီလိုအကောင်းမြင်လို့ရပုံတော့မရဘူးပြ။တာဝန်ခံပြီးတော့သတင်းစာရှင်းလင်းပွဲလုပ်နေတဲ့သူတွေကိုယ်တိုင်ကသတင်းအချက်အလက်အမှန်ကိုပြည်သူတွေပြီးရမယ်ဆိုတဲ့ကိစ္စရပ်ကူတော့မှသူတို့နားလေပုံမရဘူးလို့ကျွန်တော်အမြင်တယ်နောက်ပြီးတော့တခါဒီလူမှုကွန်ရက်တွေဖွင့်ပေးလို့ရောင်းနေသူတို့ကဒါသတင်းလို့လောက်ခွင့်ပြီးလိုက်ပြီးဒါလုံလောက်ပြီလို့ထင်ပုံရတယ်အဲ့ဒါကိုကြည်ကျင်းအားဖြင့်အဓိကတာဝန်ယူတဲ့သူတွေကစစ်တပ်ရဲ့ပြည်ထရေးဌာနရဲ့သတင်းထုတ်ပြန်မှုအတွက်ပြီးတဲ့အချိန်ကမှမှာပဲထုတ်ပြရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရနိုင်ငံတော်အကျိုးစီးပွားနဲ့ဆိုင်တဲ့ရုံကြီးဆိုင်ရာကိစ္စရပ်တွေတော့တိုင်းနေပါမယ့်စစ်တပ်ဖြစ်ပွားနိုင်တဲ့ကိစ္စရပ်မျိုးတွေအော်နောက်ပြီးတော့တခါပြည်တွင်းမငြိမ်မတဲဖြစ်စီနိုင်တဲ့ကိစ္စမျိုးတွေကိုအကန့်အသတ်နဲ့သတင်းမထုတ်ပြန်ပေးထားတာကျွန်တော်တို့လက်ခံလို့ရတယ်။ဒါတော့မှတချို့နိုင်ငံတွေမှာဆိုလို့ရှိရင်နှစ်အကန့်အသတ်နဲ့9နှစ်10နှစ်15နှစ်နှစ်20စတဲ့ကန့်သတ်ချက်တွေနဲ့သူတို့အဲ့ဒီသတင်းတွေကိုထုတ်ပြန်ပေးရတာဖြစ်တယ်။အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော့ဥမ္မာမောင်မြင်ပြောသလိုပဲသတင်းထုတ်ပြန်ခွင့်နဲ့ပတ်သက်လို့တိကျတဲ့ဥပဒေတတမမကြာတန်းထားတာမရှိသေးဘူး။နောက်ပြီးတော့ပြည်သူတွေအပေါ်မှာသတင်းစီးဆင်းမှုနဲ့ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်ပေါ်မှာလည်းသူတို့တတမပြီးတော့ကြာတန်းပြီးထားတာမရှိတဲ့ဥစ္စာကကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားနိုင်ခွင့်ကိုတစ်ဖက်ကဖွင့်ပေးသလိုနဲ့ကန့်သတ်ထားသလိုဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ
်။အခုသူတို့သတင်းကိုထိန်ချမ်းပြီးတော့လွတ်ရတဲ့ကိစ္စမှာလူတွေကဖန်ပြားရှိနေရတယ်။သူရဲ့နောက်မှာတစ်ဖက်အရေးကြီးတဲ့လူတွေပါနေလို့မယ်ဒါထက်အဓိကကြတဲ့လူတွေပါနေလို့မယ်ဆိုတော့လူတွေကထင်ကြီးပြီးပြီးတော့ပြောနေကြရေးနေကြပါတယ်အခုထင်ချမ်းပြီးတော့ပွင့်ပွင့်လင်းလင်းမပြောတဲ့အခါကျတော့ပြည်သူတွေထင်အောင်ထင်မှားဖြစ်နေတာပုံမှန်သွားပြီဆိုပြီးတော့စစ်စစ်ပြားလိုက်လို့မကြတော့ဘူးလားခင်ဗျာပြည်သူတွေဘာယူဆ
ဟုတ်တာပေါ့ဗျာဟုတ်တာပေါ့အဲ့ဒါအဓိကပေါ့အခုသူတို့ပြောနေတယ်တမတော်နဲ့အစိုးရနဲ့ကြားမှာယုံကြည်ဖြစ်အောင်တမတော်နဲ့ပြည်သူတွေကြားမှာတန်ရရေဝင်အောင်အဲ့ဒီလိုမျိုးမျိုးဖြစ်စေဖို့ဆိုလို့ရှိရင်သတင်းအချက်အလက်တွေကိုမှန်ကန်စွာထုတ်ပြန်ပြလိုက်ရင်ဤသူတွေကလည်းအော်ငါတို့ဒီတက်မတော်ကဓာရီကိုဆောင်ရွက်ပေးနေပါလားအစိုးရကလည်းဓာရီဆောင်ရွက်ပေးနေပါလားဆိုဤသူတွေအနေနဲ့စိတ်ကြည်နှမှုတစုံတရာရသွားနိုင်တယ်အခုတော့အဲ့ဒီလိုမဟုတ်ပဲနဲ့လူငယ်သဘာဝမျိုးချစ်စိတ်အစွန်းရောက်ပြီးတော့ဒါလုံးဆောင်မိတဲ့အတွက်မှားတယ်နော်တက်မတော်ထောက်လန်းကြီးကအမျိုးသားကြီးကိုဘယ်တော့မှတစ္ဆာမဖောက်ဘူးစရတယ်မဆိုင်တာတွေရှောက်ပြောနေတဲ့ဥစ္စာကတော့ကျွန်တော်တို့နားထောင်တဲ့လူတွေကမှနားထောင်ရင်တော်တော်ဒေါသထွက်တဲ့သတင်းစာရှင်းလင်းပွဲဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါရ
။ဟုတ်ကဲ့နောက်တစ်ချက်ကအခုသတင်းထုတ်ပြန်တာပြည်ထရေးကဖြစ်နေတယ်ပြည်ထရေးကစစ်တပ်ရဲ့လက်အောက်မှာရှိတဲ့ဌာနသူတို့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုတိုင်းတက်ပြီးတော့ပြောတယ်ဆိုတော့ဒါဟာထုတ်ပြန်တဲ့ဌာနအဖြစ်လည်းပဲသူကပြန်ကြေးတွေပါရှိရတဲ့ဌာနအဲ့ဘက်ကမလုပ်ဘူ
း။ဟုတ်ကဲ့ဒီအစောပိုင်းတွေမှာဒီအမှုဖြစ်စဉ်ရဲ့အစောပိုင်းကာလတွေမှာအစောပိုင်းခန္ဓာတွေမှာဒီသမရယုံကနေပြီးတော့တာဝန်ယူပြီးတော့သတင်းထုတ်ပြန်တာမျိုးတွေရှိပေမဲ့လို့ဒီအခုကျတော့ဒီတကယ်ကိုအရေးကြီးတဲ့သတင်းကရှင်းလင်းပွဲကျတော့ဒီရဲချုပ်ကိုတာဝန်ပေးပြီးတော့တာဝန်မလို့ရှင်းလင်းပဲသူတို့ဒီသတင်းထောင်လန်းကြတဲ့ဒီတက်မတော်အဖွဲ့ဝင်တွေကိုတာဝန်ပေးပြီးတော့ပြောခိုင်းခြင်းဟာသတုံတစ်ခုတော့ထူးခြားတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီသမရယုံကနေသတင်းထုတ်ပြန်ပြီးဆိုလို့ရှိရင်ဒီအဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်တာဝန်ယူရပါတယ်။ဒီအရသာအစိုးရဘက်ကနေတာဝန်ယူရတယ်ဆိုတော့သဘောပါအခုကြတော့ဘာကြောင့်ရသအစိုးရကတာဝန်ယူပြီးတော့သမရကတာဝန်ယူပြီးတော့မထုတ်ပြန်တာလဲဒီလိုမထုတ်ပြန်ရခြင်းမှာဒီအခုလောလောဆယ်တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ကဝေးဦးလီးချုပ်ရဲ့လက်အောက်မှာရှိတဲ့ပြည်သေးရေးတို့ဟလာတက်တို့ဆိုတာသူတို့ကစုံစမ်းနေတဲ့အချက်တွေကိုရသအစိုးရကအတိအမှတ်မပြုကျင်တာလားသဘောထားကွဲလွဲမှုတစုံတရာရှိနေတာလားဒါဟာကျွန်တော်တို့သတင်းသမားတွေနဲ့တွေးပြီးတော့ဆက်ပြီးတော့စုံစမ်းသင့်တဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးမင်းတို့နောက်တစ်ခါဒီကာကွယ်ရေးဝန်ကြီးကဘန် sorry ပြည်ထောင်ဝန်ကြီးကပြောတဲ့အထက်မှာပါတယ်ထင်ပါတယ်ဒီမျိုးချစ်စိတ်နောက်အစွန်ရောက်စိတ်ကြစကြောင်းအဲ့လိုလုတ်တယ်ဆိုတဲ့ကိစ္စတကယ်လို့အဲ့လိုလုတ်တယ်ဆိုရင်သူတို့ဟာဒါအစွန်ရောက်ဝါရဘာညာနဲ့ပတ်သက်နေတဲ့အတွက်ဒါအကြံဖက်မှုဆိုင်ရာဥပဒေပါရှိရမှုပါခင်ဗျာမြန်မာပြည်မှာ
ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုတိုင်ပြည်ရေးဥပဒေတွေပါရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဥပဒေနဲ့ပို့ပြီးတော့အကျုံးများဝင်နေမလားလို့ကျွန်တော်စဉ်းစားမိရော
ဟုတ်သားပါဗျာကြံပြင်းအရာပြောမယ်ဆိုလို့ရှိရင် ရာဇသက်ကြီးတဲ့မှာကိုပဲနော်နိုင်ငံတော်ပုံကမှုကြီးရဲ့အောက်ထဲမှာအဲ့ဒီလိုတိမှုကြီးကြီးနဲ့ပတ်သက်လို့ရေးယူလို့ရတဲ့ကိစ္စမျိုးတွေရှိတယ်နော်လူမျိုးချင်းစိတ်အစွန်ရောက်တယ်ဆိုလို့ရှိရင်လူမျိုးနဲ့တမျိုးအမုန်းပွားအောင်ပြည်တွင်းမှာမနေမသက်ဖြစ်အောင်သူ့ဦးလုံးဆောင်နိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ရာဇသက်ကြီးဥတီနဲ့ရေးယူလို့ရတယ်အဲ့အခုလက်နေဒီပါလာပြီဆိုလို့ ဒီလိုမျိုးလောက်ပဲနဲ့ဒီမှုမှာတာမန်ရာသွေးမှုလောက်ဒီဖြစ်ရုံပါဆိုတဲ့သဘောမျိုးအနေနဲ့လုပ်တဲ့ဥစ္စာကတော့ဒါအမှုကိုပင်းငယ်သွားအောင်ပပျောက်သွားအောင်ဒီလေးဝင်ကြီးဌာနကိုယ်တိုင်ကကြီးနေတဲ့ရှင်လင်းပွဲမှာဖုံးပြပြီးတဲ့အခြေအနေမျိုးရောက်နေတယ်လို့ပြည်သူကြီးကခံစားရတယ်လို့ကျွန်တော်အားလုံးမြင်ပါတယ်။